19 July မှာကြဆုံးခဲ့ရတဲ့အမျိုးသားခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနည်ခေါင်းဆောင်တွေကွဲလွန်ခဲ့တဲ့ထိမှန်အခမ်းအနားတွေကိုဒီကနေ့မြန်မာနိုင်ငံမှာကျင်းပခဲ့ကြရမှာလုံခြုံရေးအာဏာပိုင်တွေအကြီးအကျယ်စောင့်ချက်ချထားတာတွေရှိသလိုနိုင်ငံရေးတက်ကြွလှုပ်ရှားသူတချို့ကိုလည်းထိန်းသိမ်းခဲ့တာတွေရှိရဲ့လို့ရန်ကုန်မြို့ကန်တွေနဲ့အတိုက်ခံနိုင်ငံရေးအတိုင်းဝိုင်းကပြောပါတယ်ဒီအာဇာနည်နဲ့အခမ်းအနားတွေကိုဘလို့ကျင်းပခဲ့ကြရလဲဆိုတာကိုကိုအောင်လွင်ဦးစုံစမ်းထားတယ်မလားဆက်ပြီးတော့ပြောပြပေးပါရှင
်ဟုတ်ကဲ့ခင်ဗျာ62နှစ်မြောက်အာဇာနည်နေ့ခန္ဓာချောက်တဲ့နေ့မှာပဲရန်ကုန်မြို့ကအာဇာနည်ဗိမာန်ရှိရာနေရာပါဝင်နေရာတော်များများမှာလုံခြုံရေးတွေကြီးကျယ်ချထားတာပါလက်နက်ကင်တပ်ဖွဲ့ဝင်တွေသာမကမြမစစ်စိုးရကကြောထောက်နောက်ခံပေးထားတဲ့အရက်သားဖွဲ့စည်းတွေကပူပေါင်းပြီးရန်ကုန်မြို့တဝိုက်လုံခြုံရေးတွေတွန်းမြင့်ချထားတာလို့မြို့ကန်တွေကပြောပြကြပါတယ
်ဒီကုလန်ဘက်ကသွားတဲ့နေရာမှာစံစည်းတွေချပြီးတော့သူတို့ပြစ်ခတ်တာနဲ့ပြီးတော့ဝင်းမဲ့လူတိုင်းကိုပါလိပစ်စီအားလုံးအားကြရမယ်စစ်စစ်ကင်မရာအသေးစစ်စစ်ကင်မရာဝင်ရပါမယ်ဝင်သွားပြီးလို့ရှင်အားလည်းကိုလေးပြုပြင်ဟိုးပဲဒီရန်ဒီလမ်းမကပြန်ပတ်ပြီးတော့ဒီပစ္စည်းတွေပြန်လာယူရပါမယ်လို့ပြောတဲ့အတွက်ကြောင့်တောင်းတောင်းလို့လမ်းလျှောက်ပြီးတော့အချင်းကိုနိုင်ကတော့လမ်းလျှောက်ပြီးပြန်လာတဲ့လူအနေနဲ့ဝင်လို့မဖြစ်နိုင်တော့ပါဘူးသူတို့စီစဉ်ထားတဲ့လုံခြုံရေးစီမံချက်အရပြန်တော့ပြပါရဲ့တို့ပေမဲ့ခက်ခဲပေါင်းအသားပြောင်းများတာလွတ်ထားတဲ့ကြောင့်ဒီအာသာနီလက်အထိမ့်မဲ့ကိုရေတည်တည်မဲ့ဒီပုဂ္ဂိုလ်တွေတော့ခက်ခဲအများကြီးရှိတာကိုတွေ့ရပါတယ်သူတို့ခေတ်ဝါမှာဒီတာလဘတ်ဆက်ကာလာတဲ့ယာယီစစ်သေးဆောင်လေးတွေမှာစစ်ကံရပါမယ်။ဗာပစ္စည်းဖြစ်ဖြစ်ပါလာများအကုန်ထားခဲ့ရပါမယ်။ထားခဲ့ပြီးအာဇာနည်ကိုဝင်ရပါမယ်။ဒါတော့မှကျွန်တော်တို့ခေါ်တဲ့ချိန်မှာဝင်ခွင့်ပေးတည်တာမဟုတ်ပါဘူး။ကျွန်တော်တို့မြေကြီးကူလို့တည်ရတာပါ။လာမေးရတဲ့လူအားလုံးကိုလည်းဘယ်ရလာလဲ။ဘာလို့ခုလဲ။ဒေသမှာလည်းစသဖြင့်မဟုတ်လား
။ဒီကုန်းနိုင်ရှိရတဲ့တဝင်းနေစီဘက်မှာတဝင်းနေစီချင်းမှာတော့တော်တော်များများကိုချထားတယ်။ကားဆိုလို့ရှိရင်တော်တော်များတယ်။ဆွမ်းအချင်းတွေဆိုလည်းဟိုပေါက်ဆနလေးတွေရောဘာတွေရောတသိလေးတွေရောအော့တိုက်များပဲခေါ်လာတာရှိတယ်။သူရဲ့ဒီပေါ့နော်ဟိုဆွမ်းအချင်းကားပေါ်မှာဆိုလို့ရှိရင်ဓာမကိုသူကအိုးလိုက်ကိုတင်ပေးထားတာလေ။
မြမစစ်စိုးရဘက်ကတော့ဒီနေ့ခန်းသားတွေကိုတိုက်ပြီးတက်တက်ဝဝကျင်းပဖို့အစီအစဉ်မရှိပဲနိုင်ငံသားတန်တမန်တွေကိုတော့မှခန်းသားကိုတက်ရောက်ဖို့ဖိတ်ကြားထားတာတွေကိုလည်းပြန်လည်ဖျက်ပြတ်တာမျိုးတွေရှိခဲ့ပါတယ်ဒီလိုအခြေအနေတွေကြားကပဲမြန်မာနိုင်ငံကအဓိကတိုက်ခတ်နိုင်ငံရေးပါတီကြီးတစ်ခုလည်းဖြစ်အာဇာနည်ခေါင်းဆောင်ပုဂ္ဂိုလ်တူဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းတမီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ကတော့ရန်ကုန်ဌာနချုပ်နဲ့နယ်မြို့တချို့မှာပါခန်းသားတွေကိုကျင်းပခဲ့ကြပါတယ်လူညုံရေးအာဏာပိုင်တွေမျက်စိအောက်ကကျင်းပခဲ့ရတဲ့ NLD ရဲ့အာဇာနည်နေ့ခန်းနာနဲ့ပတ်သက်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းပြောပြတာကတော့
ကျင်းပတာကတော့မနေ့အာယုံတက်ထဲကကျွန်တော်တို့သံဃာတော်တွေပြင်ပြီးတော့စွန်ကြွေအမြဝေလုပ်တယ်။နောက်2039ကျွန်တော်တို့အာဇာနည်များကြဆုံးတဲ့အချိန်မှာအော်အော်ဆွဲတယ်။နော်ဇော်မီလာမြန်ရဲ့ကျွန်တော်တို့အာဇာနည်နေ့တခြင်းနဲ့ကျွန်တော်တို့အလေးပြုတာပေါ့လေနော်အဲအဲ့ဒါပြီးတော့12နှစ်ကြီးကိုယ်ကြတော့ကျွန်တော်တို့အခါနာကျင်းပါဘာမှတော့ဟိုနေမဖြစ်ဘူးဒါပေမဲ့လို့ဟိုလုံုံရေးပေါ့နော်အရောက်ဝတ်လုံုံရေးကမတရားများတာနောက်ကျွန်တော်တို့ရွှေကုန်းနိုင်လန်းအနောက်ရွှေကုန်းနိုင်လန်းကိုရွှေကုန်းနိုင်မီးပွိုင်ကနေစပြီးတော့အကုန်ပိတ်ထားပြီးတော့လူတွေတော့ဝင်ဝင်ရှိတယ်ပေါ့လေကားတွေပါတယ်ဝင်လို့မရအောင်ဘတ်ကားလိုင်းတွေမှာအကုန်ပိတ်အဲ့ဒီလိုအနေထားမှာကျွန်တော်တို့ကတော့ပြီးစီအောင်လုတ်ခဲ့တာပါလေ
အာဇာနည်နေ့ခန်းနာကိုတခြားနယ်မျိုးတချို့မှာလည်းကျင်းပခဲ့တဲ့နေရာမှာအလားတူလုံခြုံရေးအာဏာပိုင်တွေရဲ့ကန့်သတ်မှုတွေစောင့်ကြည့်မှုတွေနဲ့ကြုံရတာတွေလည်းရှိခဲ့တယ်လို့ NLD ပါတီဝင်တွေကပြောပါတယ်ဒီထဲကအာဇာနည်ခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းရဲ့ဇာတိမျိုးဖြစ်တဲ့နတ်မောင်မျိုးမှာကြုံရတဲ့အခြေအနေနဲ့ပတ်သက်လို့နတ်မောင်မျိုးနယ်က NLD ပါတီလူငယ်ဖွဲ့ဝင်တူဖြစ်တဲ့ကိုအောင်မိုးလွင်ကအခုလိုပြောပြပါတယ
်ဟောကျွန်တော်တို့ဟိုကိစ္စဒီမကဥက္ကဋ္ဌနေပြီးတော့ဟိုခေါ်တာလေဟိုဖွဲ့ချုပ်တွင်းမှုဥတုပေါ့ဘုဒ္ဓခေါ်ပြီးသားတယ်ဒီကအာသာနီဝဲမလုပ်ဖို့ပေါ့မလုပ်ဖို့ခေါ်တာတော့ကြတော့ဒီကလုံးဝမှာမဲပေါ့ဒီဥစ္စာဒီကျွန်တော်ရဲ့အာသာနီဆိုတာတိုင်းပြည်တော်တပိကြတာအတပိကအာသာနီကဒါမမေ့ရတဲ့ပုဂ္ဂိုလ်လေမမေ့မလျော့သူတို့တို့ကောင်းမှုကုသိုလ်လူဒါနာကျွန်တော်လုံးဝမဲလုပ်ပြအောင်လုပ်မဲလုပ်ပြလုပ်မဲဆိုတော့သူတို့ဘယ်လိုပြည့်စင်တာကိုသိရှိကြအောင်လက်မှတ်ထိုးပေးပါပေါ့ရောလက်မှတ်ထိုးပြီးတော့အဲ့မှာသူလက်မှတ်ထိုးပေးခဲ့တယ်လက်မှတ်ထိုးပေးခဲ့ပြီးတော့မှဒီနေ့အဲ့မှာလောချစ်တာပေါ့အဖွဲ့ဝင်20လောင်းနဲ့လေခုနကောင်လို့တန်ခါ6ဦးပေါ့ဟိုကျွန်တော်နတ်မောင်မြေမှာတောင်း6ချောင်းရှိတယ်လေတောင်း6ချောင်းကတန်ခါတွေအကုန်ချွတ်ကြပါတယ်ဆရာကြီးတောင်းတဲ့မှာလောချစ်တာပါသူတို့အဲ့မှာသူတို့ရဲတွေပါတယ်ကတော့လာပြီးတော့နားမှာဟိုစောင့်ကြည့်နေကြပါ냐ရှိရလေ
ဒီလိုအာဇာနည်နေ့အခမ်းအနားတွေကိုအာဏာပိုင်တွေဘက်ကကန့်သတ်မှုတွေရှိနေတယ်လို့တက်ချွတ်လှရှားသူတချို့ကလည်းဖမ်းဆီးထိန်းသိမ်းတာတွေလည်းရှိခဲ့တာပါအာဇာနည်နေ့မတိုင်မီအခုတစ်ပတ်ထဲကပဲရန်ကုန်မြို့မှာနိုင်ငံရေးတက်ချွတ်လှရှားသူအနည်းဆုံး၄ယောက်ကိုအာဏာပိုင်တွေကဖမ်းဆီးခဲ့တယ်လို့မနေ့ညပိုင်းကလည်းအဖမ်းဆီးတချို့ရှိခဲ့တယ်လို့ NLD ကပြောပါတယ်ဒီထဲမှာတက်ချွတ်တဲ့နိုင်ငံရေးတက်ချွတ်လှရှားသူတွန်းတင်းမျိုးကကျူရှင်စရာဥအောင်ဖေးလည်းပါဝင်တယ်လို့ဆိုပါတယ်ခင်ဗျာ